ရခိုင်ပြည်နယ်မောင်နှံမြို့နယ်နဲ့ရေသိတောင်မြို့နယ်အတွင်းကနေကြာဆောင်ရဲစခန်း3ခုကိုအကြမ်းဖက်သမားတွေကမနေ့ကဝန်ရောက်တိုက်ခိုက်ခဲ့တာကြောင့်မြို့နယ်အတွင်းကလမ်းအချို့ကိုပိတ်ထားသလိုစစ်တပ်လုံခြုံရေးကိုလည်းတုံ့ပြန်ချတာပါတယ်အကြမ်းဖက်သမားတွေကလူယူသွားတဲ့လက်နက်တွေကိုပြန်လည်ရရှိရတဲ့ရဲတပ်ဖွဲ့နဲ့စစ်တပ်ကမွတ်စလင်ကြီးရွာတွေကိုအင်အားသုံးပြီးပိုက်ဆိုင်တိုက်လိုက်လံရှာဖွေတာတွေပြုလုပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်မောင်နှံနဲ့ပူးတိတော်မြို့နယ်တစ်ခုလုံးမှာရှိတဲ့အစိုးရအခြေခံပညာစာသင်ကျောင်းတွေကိုဒီနေ့ကစပြီးရကန်တပ်မရှိပိတ်ထားလိုက်ရတယ်လို့ဆရာဆရာမတွေကိုလည်းဘေးလွတ်ရာကိုပြောင်းရွှေ့ပေးထားရတယ်လို့ရခိုင်ပြည်နယ်ပညာရေးညွှန်ကြားရေးမှူးဦးအောင်ကျော်ထွန်းကပြောပါတယ
်ဒီနေ့စပိတ်တယ်ဗမေဝေလေးယာယီရထားပါတယ်ဆရာဆရာမတွေတော့ကျွန်တော်တို့လုံခြုံတဲ့နေရာမှာထားထားတယ်ဟုတ်လေအခုကဟိုမိုင်းလေပါတွေတော့ထောင်းတယ်ဆိုတော့လေသစ္စရာအဖွဲ့တွေကမိုင်းလေပါတွေရှင်းနေကြတယ်ဟုတ်လေမိုင်းရှင်းပြီးမှလမ်းကြောင်းတွေရှင်းပြီးမှကျွန်တော်တို့စုရက်တွေကနေမျိုးပေါ်ပြပေါ်ပဲပေါ့
ပြီးခဲ့တဲ့စနေနေ့ကစတင်စစ်ဆေးခဲ့တဲ့နှစ်ဝက်စာမေးဝေးတွေကိုလည်းရနာလိုက်ရတာဖြစ်ပါတယ်စာသင်ကျောင်းတွေကိုဘယ်အချိန်ကာလအထိပိတ်ထားမလဲဆိုတာကိုမပြောနိုင်သေးပဲအရှိန်အဟုန်တွေပြန်လည်တည်ငြိမ်တဲ့အချိန်ကြမှာပြန်လည်ဖွင့်လှစ်ခန့်ပြုမှာဖြစ်တယ်လို့လည်းညွှန်ကြားရေးမှူးဦးအောင်ကျော်ထွန်းကပြောပါတယ်ဘူးဒီတော်မောင်တော်ဒေသမှာတာဝန်ကျနေတဲ့ကျောင်းဆရာဆရာမတချို့ဟာအမြန်ရည်ရည်တွေနဲ့စစ်တွေမျိုးကိုဒီနေ့ကစပြီးထွက်ပြေးတင်းချောင်းလာကြပါတယ်မောင်တော်မျိုးပေါ်မှာမနေ့ကစပြီးည9နာရီကနေမနက်6နာရီထိပုံမှန်140လည်းညမထွက်ရအမင်းကိုအရှိန်တွန်းမြင့်လိုက်တာကြောင့်အသွာလာတွေနဲ့ပါတယ်လို့ဈေးဆိုင်တွေကိုလည်းပိတ်ထားရတယ်လို့မောင်တော်မြွနယ်ကပြင်းနယ်ထွက်တော်ကိုစလေဥမာဦးကပြောပါတယ
်စစ်တပ်ကအင်အားတော့နည်းနည်းများပါတယ်အခုတော့လည်းအခုလည်းမောင်တော်အခြေအနေကတော့တွာလာလောက်ရှာမနေတော့ပါဘူးခင်ဗျာအဲ့ဒီဘင်္ဂလီဆိုင်ရာတော့အကုန်ပိတ်ထားပါတယ်ဒီပြီးတော့ကျွန်တော်ဒီရခိုင်ဆိုင်ရာလည်းနည်းနည်းပါပါလောက်ပဲတစ်ဆန်းဆန်းလောက်ပဲပိတ်ပါတယ်ရခိုင်ဆိုင်ရာလည်းပုံမှန်တိုင်ပါပဲရောက်ဝင်ကတော့လုံအောင်မရှိတဲ့အခြေအနေပါဈေးကိုလည်းပိတ်ထားတယ်ပြီးတော့ကျွန်တော်တို့ကတော့ပဲသုံးပိုင်းဖက်ကရောဒီဘက်မြောက်ပိုင်းရောအမေရောတော့လာတယ်ပိတ်ခါပါရခင်ဗ
ျအစိုးရစစ်တပ်ကအကြမ်းဖက်အဖွဲ့မှပါဝင်သူတွေကိုမောင်တော်မြွနယ်အတွင်းကမွတ်စလင်ကြီးရွာတွေမှာအင်အားအလုံးရင်နဲ့ဝင်ရောက်ဖမ်းဆီးတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်ဒီနေ့မနက်အစောပိုင်းကမွတ်စလင်အများစုနေထိုင်တဲ့မြို့သူကြီးရက်ကွက်ကိုစစ်တပ်အင်အားအလုံးရင်နဲ့တရခန်းတွေကိုဖမ်းဆီးရမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်လူလေးဦးသေဆုံးခဲ့ပြီးရုပ်အလောင်းတွေကိုဆေးရုံဝတ်သက်ဆောင်လာတယ်လို့မျက်မြင်တူကပြောပါတယ
်ဒီကောက်တော့ဝယ်ပြီးပိတ်ဆောင်နေတာသူတို့ကနောက်ချင်းနယ်လောက်ကလေးဒီကြည့်ကြပါကလေးရတာလောင်းဒီခေါင်းကိုဆွဲထားမှလည်းဒီကနေ့ဒီတန်းလေးခုတ်တာတန်းလေးခုတ်တော့သူတဲဒီကနေ့ဒီကျန်ခုပဲရဒီအဲ့လိုပိုက်တာသူခဏရတော့ကြားတယ်ဆိုတော့ပေါ်ကြည့်လို့လေးရောက်ခွာတယ်အဲဆောင်ကအခုရှိမှသူကလုံးနေတာရှိမှပဲ
ဒါအပြင်တခြားမွတ်စလင်ကြီးရတွေကိုအစိုးရလုံခြုံရေးတပ်တွေကတရခံဖမ်းဆီးရမင်းရဲ့အတွက်အင်အားလုံရင်းနဲ့ဝင်ရောက်စီးနေရမှာလူသေဆုံးမှုတွေရှိနေတယ်လို့လည်းသိရပါတယ်အဲ့ဒီလိုသေဆုံးမှုတွေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူတွေကို RFA ကဆက်သွယ်မေးမြန်းရမှာလက်ခံဖြေကြတာမရှိပါဘူးရခိုင်ပြည်နယ်မောင်တော်မြို့နယ်နဲ့ရေသိတောင်မြို့နယ်တွေကနေကြာဆောင်ရဲစခန်းသုံးခုကိုမနေ့မနက်ကအကြမ်းဖက်စီးနဲ့ခံရမှုမှာအကြမ်းဖက်တိုက်ခတ်သူ၈ဦးအသေရမိပြီးနေကြာဆောင်ရဲတပ်ဖွဲ့ဝင်၉ဦးကြာဆုံးခဲ့ပါတယ်။ဒါ့အပြင်နေကြာဆောင်ရဲတပ်ဖွဲ့ဝင်၅ဦးဒဏ်ရာရခဲ့ပြီး၁ဦးပျောက်ဆုံးခဲ့ကာလက်နက်မျိုးစုံ50တလက်နဲ့ကြည်စံမျိုးစုံ1000ကျော်ပျောက်ဆုံးခဲ့တယ်လို့ရဲကျုပ်စော်ဝင်းကမနေ့ကနေပြည်တော်ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။မောင်တော်မြို့နယ်အတွင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခတ်မှုတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာရှိတဲ့မြို့နယ်တွေအားလုံးကိုရခိုင်ပြည်နယ်အစိုးရကအရေးပေါ်အခြေအနေအဖြစ်သတ်မှတ်ထားပြီးနေမြတင်ကြီးအေဂျင်ရင်းနဲ့အကြမ်းဖက်မှုတွေမဖြစ်ပေါ်စေဖို့အတွက်အစီအမံတွေထားရှိဖို့မြို့နယ်အသီးသီးကိုညွှန်ကြားထားတယ်လို့သိရပါပါတယ်ခင်ဗျာ